Myanmar ပြည်တွင် COVID-19 အတည်ပြုလူနာမြန်မြန်ဆန်ဆန်တိုးလာသလိုသိဆုံးသူတွေလည်းထက်ရှိလာတဲ့အချိန်တရုတ်ဘက်ကမြန်မာနဲ့ထိစပ်နေတဲ့ရွှေလီမျိုးထဲမှာလုံခြုံရေးတိုးမြှင့်ထားပြီးစစ်ဆေးမှုတွေလည်းပိုပြီးလုံဆောင်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်တပ်ပါ ပြည်တွင်းမှာကိုဗစ်အတည်ပြုလူနာရေထွက်ရောသေဆုံးတာပါတိုးလာတဲ့အချိန်ယူနန်ပြည်နယ်ရွှေလီမျိုးထဲကမြန်မာအများစုရှိတဲ့စစ်ရုံတွေရပ်ကွက်တွေမှာတရုတ်လုံခြုံရေးတာဝန်ရှိသူတွေကနေထိုင်ခွင့်အထောက်အထားရှိမရှိစစ်ဆေးရာတွေရှိကြောင်းတရုတ်ကျယ်ကောင်ပရာဟိတအသင်ကဦးတန်းထွန်းနိုင်ကဗီဒီယိုကိုပြောပါတယ်
ဟိုအဲ့လိုကတော့တွားလာရောနည်းနည်းတိကျတဲ့ပြချမ်းရွာလီပါရဲ့လေအခု2ရက်3ရက်လောက်ရှိပြီပြ9ရက်နေ့လောက်ကစတာပြဒီရွာအဝင်အထွက်တွေကိုလေအဲ့လိုမျိုးလေရထောက်ခံစားလေးတွေပါလေးတွေအဲ့လိုမျိုးလေအပ်ထားပေါ့လေအဲ့လိုမျိုးလေးတွေပြင်းပြတယ်ဗ
ျအဓိကတော့တရုတ်ဘက်ကမြန်မာပြည်တွင်ကျန်းမာရေးအခြေအနေတွေကြောင့်နေဆက်လုံခြုံရေးအတွက်စိုးရိမ်နေရလဲဖြစ်နိုင်ကြောင်းမူဆယ်မြို့ကကုန်တက်တူဖြစ်တဲ့ဦးမင်းသိန်းကပြောပါတယ
်ဒီကောင်တို့အတွက်ပြုတ်နေစက်ဒီမှာတော့ရောဂါကိုထပ်ပြိတ်မယ်ဆိုရင်တော့ဒီမြေကြီးကတော့ဆက်ပြီးပြိတ်ဆို့မယ်လို့ကြားတယ်ဘုရားမတွေ့သေးဘူးလို့လက်ရှိတယ်ဘုရားကဘုန်းတော်ကလည်းတက်ကလာတော့ဒါမျိုးမှမလိုက်ပါဘူးမြန်မာတရားမှုတွေနေနေဖြစ်တယ်ဒီကိစ္စတိထားတာကိုတရားမလို့ခူးသွားတဲ့လူကများတယ်ပါဗျာဒါကပစိုးရည်ကြရတယ်ကျိုးဒီလိုကြားမှရကျင့်ကြလိုက်တာပါတော့
မြန်မာပြည်တွင်းကိုဗစ်အတည်ပြုလူနာစတွေ့ရဲ့မလကုံလောက်ကစလို့မြန်မာတရုတ်နယ်စပ်အဝင်ထွက်စစ်ဆေးချက်မှတ်တာကိုနှစ်နိုင်ငံလုံးကလုံဆောင်ခဲ့ပေမဲ့ဒီအပိုင်းရွှေလီမြို့ထဲကစစ်ဆေးမှုတွေတိုးလာတာကတော့တရုတ်ပြည်ရဲ့မူဝါဒနဲ့သာဆိုင်ကြောင်းမူဆက်ခရိုင်အုပ်ချုပ်ရေးကလက်ထောက်ညွှန်ကြားမှုဦးမောင်မောင်တန်ကပြောပါတယ
်သူတို့တရုတ်ကသူ့နိုင်ငံမူဝါဒနဲ့သူတို့စစ်တာပဲမူဝါဒဆိုတာသူ့နိုင်ငံပြည်မှာသူလုပ်တယ်ဆိုရင်တော့ကျွန်တော်တို့လည်းသူတို့ဘက်တော့ဘာမှအကြောင်းကြားရမှာရှိပေါ့ဥမာပြည်နယ်စပ်တခြားလူဒီဘက်နဲ့ပူးပေါင်းပြီးလုပ်ရမယ့်ဒီစာရွက်တွေဆိုလို့ရှိမှသူပြောတာပေါ့ခိုးဝင်ခိုးထွက်တွေအားလုံးကနိုင်ငံတကာလုံးပေါင်းပြီးလို့ပူးပေါင်းပြီးလုပ်နေတာပဲ
အခုချိန်ထိရောတရုတ်ဘက်မှာသွားလုပ်နေတဲ့မြန်မာရှေ့ပြောင်းလူသားတွေကြားမှာကိုဗစ်အတည်ပြုလူနာမရှိသေးဘူးလို့တရုတ်ပြည်လုံခြုံခရိုင်ရဲဌာနမှာတာဝန်ထမ်းဆောင်နေတဲ့ရဲမှုအကာဆိုက VOA ကိုပြောပါတယ်တရုတ်ယူနာပြည်နယ်မှာ COVID-19 အတည်ပြုလူနာမတွေ့တော့တဲ့အချိန်မြန်မာဘက်ကရောဂါထိန်းချုပ်နိုင်မှုအခြေအနေကိုစိုးရိမ်နေတာကြောင့်တရုတ်ကိုကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ12သန်းလောက်ရှိနေတဲ့မူဆွဲကုန်သွယ်ရေးဂိတ်ကိုလည်းတရုတ်ဘက်ကအေဘီလာကလေးကပိတ်ထားတာဖြစ်ပါတယ်ကျွန်တော်ကတော့ဇော်တပ်ပါရန်ကုန်ကနေပြပို့ထားတာပါ